ကချင်ပြည်နယ်လွှတ်တော်မှာအစိုးရတပ်မတော်နဲ့ဒီ KIA တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေမှာဒီထိုးစစ်ဆင်တိုက်ခိုက်တာတွေလက်နက်ကြီးအသုံးပြုတာတွေမလုံဆောင်ဘူးပေါ့နော်အရေးကြီးအဆိုကိုအတိပြုလိုက်တယ်ဆိုပြီးတော့သိရလို့ပါအငယ်ဟိုဘာကြောင့်ပေါ့နော်အငယ်အနေနဲ့ဒီအရေးကြီးအဆိုအနေနဲ့ဒီအဆိုတင်ပြခဲ့တာလဲလို့အရှက
်ဒီလိုလိုသူတည်းရဲ့လုံကပေါ့ဒီသစ်စစ်ကိုကျွန်တော်တို့ကခါခါတီးတီးဟိုဖြစ်နေခဲ့ကြပြီပေါ့နော်အဲဒီလိုလိုသူတည်းရဲ့လုံရွေးချယ်တင်ပြလိုက်တဲ့ဒီအစိုးရတစ်လက်ထက်မှာဒီတီတောင်စုမြင်းချမ်းရဲ့ညီလာခံ27ရာစုတင်လုံကိုကောင်းတဲ့ပုံနဲ့အချိန်မှာဒီလိုမျိုးဒီတွင်းစစ်တပ်ကိုပြန်ခြေစင်းနဲ့မလိုလားအပ်တဲ့ပြဿနာတွေမဖြစ်ပေါ်အောင်အထူးဖြစ်စင်တာတွေနည်းနည်းပြင်းနဲ့ဆီးခတ်တာတွေချုံကိုတိုက်ခိုက်တာတွေရေမြုပ်မိုင်းဆွဲမိုင်းတွေပါလည်းမတင်ပေးဖို့အချိန်ပြင်းနဲ့မှရှိတဲ့အတွက်ကံအဖွဲ့အစည်းအားလုံးကိုမေတ္တာရက်ခံကျောင်းအရေးကြီးအဆိုကိုပြင်ခဲ့တာဖြစ်ပါဒီပထမအချိန်27ပြင်လုံးပြီးတဲ့နောက်ပိုင်းမှာလည်းအချင်းချင်းတွေမှာတိုက်ပွဲကဆက်တိုက်လို့မျိုးဖြစ်နေတဲ့အခါကြတော့လေနော်အဲ့ခါကျတော့ပြည်သူလူထုကလည်းဒါကမဖြစ်သင့်ဘူးပေါ့နော်ပြည်သူလူထုရဲ့တောင်းဆိုချက်အရာလည်းကျွန်တော်တို့ဒီလွတ်တော်မှာတင်ရတာဖြစ်တယ်ပေါ့
လက်တလုံးတိုက်ပွဲအခြေအနေတွေရပေါ့အငယ်ဒီကချင်ပြည်နယ်မှာဆိုရင်ဆိုရဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေရှိနေတာကြောင့်အဆိုမှာပေါ့နော်ဒီဟိုထိုးစစ်ဆင်တိုက်ခိုက်တာတွေကိုဒါမလုံဆောင်ဖို့ဆိုပြီးတော့ဟိုအဓိကထားပြီးတော့ပြောရတာမျိုးလားဘလို့အခြေအနေများလဲရှင်
ဆိုရရဲ့လို့ကိုလည်းမဟုတ်ပါဘူးလက်ခုပ်ဆိုတာနှစ်ဖက်ပြီးမှမီတယ်ဆိုတဲ့ခါကျတော့အဲဒီလိုမျိုးပဲကချင်ပြည်နယ်မှာကျတော့ထူးဆစ်စင်တာလည်းရှိတယ်တစ်ဖက်မှာခြုံကူတိုက်ခိုက်တာလည်းရှိတယ်ချောင်းချောင်းပြစ်ခတ်တာလည်းရှိတယ်နောက်မြေမြုပ်မိုင်းလို့ဆွဲမိုင်းလို့လည်းလုပ်နေကြတာလည်းရှိနေတဲ့ခါကျတော့နှစ်ဖက်စလုံးကိုပြောချင်တာပဲဖြစ်ပါတယ
်လက်တလောတိုက်ပွဲတွေရောဘယ်မျိုးနယ်တွေမှာအဓိကဟိုဖြစ်နေရလို့များအင်ကယ်တို့ကြားရလဲရှင်ဒီတိုက်ပွဲတွေချောင်းရောပေါ့နော်ထွက်ပြေးတင်းရှောင်နေရတဲ့ဒေသခံတွေရောဘလို့အခြေအနေတွေများရှိနေလဲရှင
်အဲလောလောဆယ်မှာဝိုင်းပေါ်မြို့နယ်ရဲ့ဟိုမန်စီတို့ဘာလို့တနိုင်းတို့ဘာလို့ပေါ့နော်အဲ့လိုမျိုးတွေပေါ့တချို့နေရာမှာကျတော့ဟိုပေါ့အရင်ချောင်းကွင်းထားပြီးသားအဲဒေတာတွေပဲဖြစ်တယ်ပေါ့နော်အဲ့ဒီအချင်းကတော့ဟိုပေါ့တိတနေနေတွေပေါ့အဲ့လိုမျိုးတွေဖြစ်တာပေါ့တမတော်ဘက်ကနေအကြောင်းကြတာလည်းရိတ်ခါတော့ပို့တယ်ရိတ်ခါတော့ပို့တဲ့အချိန်မှာအဲ့လိုမျိုးပေါ့ဆွဲမိုင်းတွေပါတယ်မြည်တယ်အဲ့လိုမျိုးတွေပေါ့
ကျွန်မဆိုလိုချင်တာပေါ့နော်အခုဒီလက်တလောပေါ့ပင်လုံးကြီးလာကန်ကျင်းပပြီးစီးပြီးနောက်ပိုင်းပေါ့အငယ်တိုက်ပွဲတွေဖြစ်တဲ့နေရာတွေမှာရောဒေသခံတွေရောနေထိုင်နိုင်တဲ့အနေအထားရှိလားဟိုတခြားနေရာတွေကိုပေါ့နော်ဒီလိုတိုက်ပွဲတွေကြောင်းထွက်ပြေးနေရတဲ့အနေအထားတွေများရှိလားဘလို့အခြေအနေလဲပေါ့နော်
အခုလောလောဆယ်ရတော့ဟိုပေါ့ဒီဖြစ်ခဲ့တဲ့နေရာမှာပြန်တော့ဟိုဖြစ်တဲ့ပုံစံအဲ့လိုမျိုးပုံများပါတယ်ဟိုတိတန့်ကြီးတကယ်ဟိုရွာတွေရှိတဲ့နေရာမှာတိတန့်ဝင်တိုက်တဲ့ဟာမျိုးအဲ့လိုမျိုးတော့ဟိုရှားပါတယ်ဗ
ျဒီအငယ်တင်လိုက်တဲ့အဆိုကိုဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကရောလွှတ်တော်မှာဝင်ရောက်ဆွေးနွေးမှုတွေများရှိခဲ့လားရှင
်တက်မတော်သားလွှတ်တော်ကိုယ်စားလှယ်အနေနဲ့စီချာဆွေးနွေးတာတော့မရှိဘူးခဏဒါမှမဟုတ်ပချင်းကြီးနဲ့ဝန်လုံးဝင်ကြီးကတော့ဖြစ်သွားပါတယ်ဗျသူ့အနေနဲ့လည်းဟိုဖြစ်ခဲ့တဲ့ဖြစ်စဉ်အကြောင်းတွေကိုသူပြောသွားတယ်နောက်ပြီးတော့ကျွန်တော်တင်တဲ့ဆိုကိုလည်းပေါ့ဟိုတီချာချင်ပါပြောဆိုရမရှိဘူးထောက်ခံပါတယ်ဆိုမှအဲ့လိုမျိုးခြေတော့ပါတယ်ခင်ဗျာသူခြေတော့အတိအကတော့အခုလက်တော့ဘလို့ကြောင့်ဖြစ်တယ်ဆိုတာတော့မပြောပါဘူးခင်ဗျာ NCA ကဆုံးမှာပါတဲ့အချက်လက်ညီဆိုင်ရင်းသူချုပ်ရတဲ့အချက်တွေကိုပေါ့ဒီမလိုက်နာနိုင်ခက်ကြလို့အဲ့လိုမျိုးဖြစ်နေတာပါဆိုမှအဲ့လိုမျိုးပြောပါတယ်ခင်ဗျ
ာဒီအငတ်တင်လိုက်တဲ့အရေးကြီးဆိုအခုလို့အတိပြုလိုက်ပြီဆိုတော့နောက်ဆက်တွဲပေါ့နော်ကချင်ပြည်နယ်ကတိုက်ပွဲတွေကဘလို့အနေထားတွေများရှိလာနိုင်မဲ့အခြေအနေရှိမလဲအငယ
်ဒီတို့အတန်ကိုလွတ်တော်ထဲရောက်အောင်ပို့ပေးတာပေါ့နော်အဲ့တော့လွတ်တော်အတန်ကိုကချင်ပြည်နယ်မှာရှိတဲ့လက်နက်ကန်အဖွဲ့အစည်းအားလုံးကကြားသွားမယ်ဆိုရင်တော့ပြည်သူကိုအလေးထားတဲ့အဖွဲ့အစည်းတွေဖြစ်ခဲ့မယ်ဆိုတော့လေးစားလိုက်နာကြမယ်လို့ယုံကြည်ပါတယ်
။အငယ်ကျေးဇူးအများကြီးတင်ပါရှင်
။ဟုတ်ကဲ့ပါ